မြန်မာနိုင်ငံရဲ့ခိုင်မြဲတဲ့မြောက်ပိုင်းမှာစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နောက်ထပ်နေရာ၅ခုကိုအတည်ပြုနိုင်ကြောင်း AP သတင်းဌာနကဖော်ပြလိုက်တဲ့အတွက်ထိရောက်စုံစမ်းစစ်ဆေးဖို့ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။ခိုင်ပြည်နယ်ကတကြောပြန်ပြစ်ခတ်တဲ့ကြောင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခရင်တဲ့နှစ်ဒါဇင်ကျော်ကိုမင်းမြန်းမှုတွေလက်ကင်ဖုန်းနဲ့ရကူထားတဲ့မှတ်တမ်းတွေကိုအခြေခံပြီးအတည်ပြုနိုင်ခဲ့တာဖြစ်ကြောင်း AP သတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်လို့အသေးစိတ်မသိရပေမဲ့စိုးရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒုက္ခသည်တချို့ကပြောပြရတယ်ရှိတဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆေးရန်ဟီလီကပြောဆိုလိုက်တာပ
ါ But when I was talking to some of the refugees a man said to me he had buried 430 plus bodies
ဒုက္ခသည်တချို့နဲ့တွေ့ဆုံမှာအမျိုးသားတစ်ယောက်ကသူထွက်မပြေးခင်မှာပဲအလောင်းပေါင်း430ကျော်ကိုကုညီမြုပ်နှံပေးခဲ့ရကြောင်းပြောပြခဲ့တယ်လို့တည်ဆုံးပျောက်ဆုံးသူတွေလို့ဆိုတဲ့လူနာမည်စင်းတွေကိုလည်းလက်ခံရရှိထားကြောင်းမကြသေးရင်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်တွင်တွေ့ရှိချက်တွေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးထုတ်ကိုယ်ဆေးကပြောဆိုလိုက်တာပါစုလိုက်ပြုံလိုက်မြုပ်နှံထားတဲ့အလောင်းတွေရဲ့မျက်နှာတွေကိုမမတ်မိနိုင်အောင် SAA နဲ့ဖြန့်ထားတာဒါမှမဟုတ်တနက်နဲ့ပြစ်ထားတာတွေ့ရပြီးတပ်ဖြတ်မှုတွေကဗုဒ္ဓတော်မျိုးနဲ့ကုတားပြင်မှာဖြစ်ပေါ်ခဲ့တဲ့လက္ခဏာတွေ့ရကြောင်းလဲ AP သတင်းကဖော်ပြထားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆေးရန်ဟီလီကတော့သတင်းအတိုင်းသာမှန်ခဲ့မယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုရှိအောင်စုံစမ်းစစ်ဆေးမှုတွေကိုရည်စုံရည်ပြားလုပ်ဖို့လိုကြောင်းပြောဆိုခဲ့တာပါနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကြောင့်နိုင်ငံကအတန်းဝဲအနေနဲ့တာဝန်ရှိသူတွေကိုဖော်ထုတ်ရေးယူနိုင်အောင်နိုင်ငံကဖိအားပေးဖို့လည်းတိုက်တွန်းပြောဆိုခဲ့ပါတယ်